နေ့အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်10653ညာညာပိုင်း9နာရီမှ9နာရီမိနစ်30အထိ19မီတာကီလိုဟတ်15533ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်တရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်ဒါကြောင့်ကိုရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
တဲ့စီရီမြာကန္တာမှာကျမပင်စီကျမခိုင်လို့နေလာတာလေငယ်ချူပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းလေးကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်
တွဋ္ဌရှင်များရှင်ငယ်ချူပင်ဟာအမြင့်ဆုံးမှတမိတာအမြင့်ကြီးတာအမြင့်တက်တဲ့ဆေးဘက်ဝင်အပင်တစ်မျိုးဖြစ်ပါတယ်ရှင်အကိုင်းရဲ့အဖျားမှာအပြာရောင်အပွင့်ငယ်လေးတွေကအရွက်တွေနဲ့အတူစုပြီးပွင့်ပါတယ်ငယ်ချူပင်ဟာတောင်ထူထဲတဲ့မြစ်ကမ်းတွေမှာပေါက်ပြီးငယ်ချူပင်မှာအသီးတွေကအနည်းငယ်သာတည်တတ်ပါတယ်ရှင်
နွယ်ချူပင်ရဲ့ဆေးဘက်ဝင်တဲ့အစိတ်အပိုင်းတွေကတော့နွယ်ချူအမြင့်ဆုံးတွေဖြစ်ပါတယ်။နွယ်ချူပင်ကနေဆေးနီးဖော်ဆက်ပုံနဲ့ဆေးတောက်ပုံဆေးညွှန်းလေးကိုဆက်လက်ဖော်ပြပေးချင်ပါတယ်။နွယ်ချူမုတ်လက်ဖက်ရည်စွန်းတစ်စွန်းကိုတောက်ရခက်တစ်ခွက်နဲ့ရောပြီး5မိနစ်လောက်ကြာရင်နွယ်ချူပြုတ်ဆေးရည်ကိုရရှိပါတယ်။နွယ်ချူဆေးရည်ကိုနေ့စဉ်မမှန်တောက်ရခက်တစ်ခွက်တောက်သုံးပေးမယ်ဆိုရင်ကြောက်ကတ်နဲ့စီးအိတ်မှဖြစ်တဲ့အနာတွေကိုတတ်တာပြောက်ကင်းစေပြီးဝမ်းကိုလည်းပျော့စေပါတယ်။ဒါအပြင်လေပြိုထဲမှာရှိတဲ့အရင်အချွဲတွေကိုလည်းဖယ်ရှားပေးပါတယ်။နွယ်ချူဆေးရည်ကိုတောက်သုံးပေးခြင်းဖြင့်အရင်ပြားရှိအစိတ်အတောက်တွေကိုဖယ်ရှားပေးပြီးချွေးပေါက်ကိုပွင့်စေပါတယ်
။ပေါ်ထရှင်တို့အနေဖြင့်အထူးသတိထားရမှာကတော့နွယ်ချူဟာသွေးကိုတိုးစေပြီးသွေးထဲကသကြားဓာတ်ကိုများစေပါတယ်။နွယ်ချူကိုလွန်စွာစားမိရင်စီးအိတ်ကိုရရရနိုင်ခြင်းစေပါတယ်ရှင်။ပေါ်ထရှင်များရှင်ပေါ်ပြပေးခဲ့တဲ့ဒီအတိုင်းပြုလုပ်ပြီးချင်းဖြင့်ပေါ်ထရှင်တို့မှာခံစားနေရတဲ့ဝေဒနာတွေကိုသက်သာပြောက်ကင်းစေပါတယ်ဆိုတဲ့နွယ်ချူရဲ့ဆေးဘက်ဝင်တဲ့မိုးရှိပုံအကြောင်းလေးကိုဖော်ပြပေးလိုက်ရပါတယ်ရှင်
။သောတာရှင်များရှင်။ဆေးစွမ်းထက်တဲ့ဆေးပြည်များကဏ္ဍမှာကျမပင်စီနဲ့
ကျမခိုင်တို့က
နွယ်ချူပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းလေးကိုတင်ဆက်ပေးခဲ့တယ်လို့နောက်လာမယ့်အချိန်မှာဘလို့ဆေးဘက်ဝင်အပင်တွေရဲ့အကြောင်းတင်ဆက်ပေးအောင်လဲဆိုတာကိုသိရလေအောင်စောင့်မျှော်နားဆင်အားပေးကြပါအောင်လားရှင်
။သောတာရှင်တို့လည်းအနာရောဂါဗျာအပေါင်းမှာကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင
်။တရားဒေသနာတော်ကိုသိတ်ခါရရဓမ္မဆရာဦးတင်မောင်ဆန်းမှာဟောကြားဝင်မှပြမှာဖြစ်ပါတယ်ရှင်။နားတော်တာဆင်းရင်ခွန်အားယူကြပါစို
့။ခြေတော်တနာရှင်ဓမ္မမိတ်ဆွေပေါင်းပါလာပါ။ယခုလိုမင်္ဂလာရှိတဲ့ခြေတော်မိတ်ဆွေတို့နဲ့အတူပြန်လည်ပြီးတော့ဘုရားသခင်ရဲ့ရှေ့တော်မှာပြန်လည်တွေ့ဆုံခွင့်ရတဲ့အတွက်ကြောင့်အထူးပဲဝမ်းသာပါတယ်။ခြေတော်မိတ်ဆွေပေါင်းတို့ဒီကနေ့မှလည်းပဲခြေတော်မိတ်ဆွေတို့ကိုပေးသွားခြင်းနဲ့မျော်လင့်ခြင်းသတင်းစကားကတော့အနာကိုငြိမ့်စေသောနီလန်းအနာကိုငြိမ့်စေသောနီလန်းဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်။မိတ်ဆွေပေါင်းတို့အနာရှိရင်တော့ဆေးရှိတယ်ဆိုပြီးတော့စကားပုံရှိတယ်။အနာရှိတိုင်းဆေးရှိတယ်လို့ပြောရအောင်အဲ့ဒီအနာကိုပျောက်ကောင်ကင်းကင်းရှင်းရှင်းပျောက်နိုင်တဲ့ဆေးဆိုတာလောကမှာတော့ရှင်တခါလေမပေါ်သေးပါဘူး။နောက်ကျွန်တော်တို့ကုရင်ကုရင်နဲ့ပဲလူတရာတို့ရှင်အနာရှိဆေးရှိကုရင်နဲ့ငွေကုန်ကြေးကြတွေများပြီးတော့ဘဝလုံးပါပါသွားတဲ့လူတွေလည်းအများကြီးရှိပါတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့။ဒါနေနဲ့ကျွန်တော်ရတက်တာမှာဆိုရှင်အနာတရားတွေရှိလာတဲ့ခါမှာဒုက္ခတွေရှိလာတဲ့ခါမှာစဉ်းရဲမှုတွေရှိလာတဲ့ခါမှာကျွန်တော်တို့ရဲ့ဘဝမှာဆိုရှင်လုံးဝကင်းကင်းရှင်းရှင်းနဲ့ပျောက်ကင်းသွားအောင်ကင်းကင်းရှင်းရှင်းနဲ့ကျွန်တော်ရဒုက္ခတွေလွတ်ငြိမ်းသွားအောင်ဘယ်အရာကဆွမ်းဆောင်ပေးသလဲ။ ဘယ်သူကလို့ရှိရင်ဒီအချင်းရာတွေကိုလှုပ်ဆောင်ပေးနိုင်တယ်လဲဆိုတာကိုဒီနေ့သိရှိခြင်းအားဖြင့်ကျွန်တော်အနာတရကင်းမဲ့အောင်လှုပ်ပေးနိုင်တဲ့သူဒီမှာဆိုရှင်ကျွန်တော်ဘယ်လိုချင်းကတ်ကြမလဲဆိုတာကိုဒီနေ့တင်ဆက်သွားမှာဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ရှမသက်ခရစ်ဝင်ခန်းကြီးကိုပိုင်ငယ်22မှာဆိုရှင်ယေရှုသည်လှဲ့၍ထိုမိန်းမကိုမြင်တော်မူလျင်ငါသမီးမစိုးရိမ်နှင့်သင်ဤယုံကြည်ခြင်းသည်သင်အနာကိုငြိမ့်စေပြီဟုမိန်တော်မူ၏ထိုခဏမှစ၍ထိုမိန်းမသည်အနာကင်းပြောက်လေ၏ဒီချင်းရကိုချိလိုက်တဲ့ခါမှာဆိုရှင်ခရစ်တော်ဒေသစာရီလှဲ့လေရင်းနဲ့တော့တရားဟောနေတဲ့ချိန်ခါမှာဖြစ်ပျက်ခဲ့တဲ့အရာတွေဖြစ်ပါတယ်။ဒါကြောင့်ဒီမှာကြည့်လိုက်တဲ့အခါမှာဆိုရှင်ဒီကျမ်းချက်ထဲကအမျိုးသမီးကဆိုရှင်ရိုးရိုးအမျိုးသမီးမဟုတ်ဘူး။နော်။ဒီအမျိုးသမီးကဆိုရှင်စင်ရင်နွမ်ပါတီထိတိုင်အောင်ဘဝမျော့လင့်ချက်ကင်းမဲ့နေတဲ့အမျိုးသမီးတယောက်ဖြစ်ပါတယ်။နော်။သူမရဲ့ဘဝတတဆိုရှင်ဘလောက်ထိမျော့လင့်ချက်ကင်းမဲ့နေလဲဆိုတော့သူမတေပဲနေ့ကိုပဲစောင့်ဆိုင်ပြီးတော့ဘဝရှင်တန်ရတဲ့အခြေအနေမျိုးထိတိုင်အောင်မျော့လင့်ချက်ကင်းမဲ့နေပါတယ်။မိတ်ဆွေပေါင်းတို့အဲ့ဒီလိုမျိုးအချင်းမြင့်မျိုးတင်းရဘွားတတ္တာမှာခံစားဘူးသလားအခုတည်းအမျိုးသမီးငယ်ကတော့ရှင်17နှစ်လုံးလုံးကသူမရဲ့အသက်တာမှာတော့ရှင်သွေးသွင်ခြင်းဝေဒနာကိုခံစားခဲ့ရတယ်အဲ့ဒီသွေးသွင်တဲ့ဝေဒနာကြောင့်သူမရဲ့အာအင်တွေကုန်ခန်းသွားပြီသူမတို့ရှင်ကုရလွန်းလို့17နှစ်လုံးလုံးအသက်အတွက်ကုမှာပဲအသက်အတွက်ကုတဲ့အခါမှာတော့ရှင်တော့အိမ်မှာရှိတဲ့အရာတွေလည်းပဲအားလုံးကတက်တက်ပြောင်းနေပြီနော်အဲ့ဒီအတွက်ကြောင့်သူမရဲ့အသက်တာမှဆိုရှင်နွမ်းလျချိနဲ့နေတဲ့အခြေအနေမျိုးနဲ့အိမ်ယာပေါ်မှာတုံးလုံးပက်လက်နဲ့နေရုံကလွယ်လို့ဘာမှမတတ်နိုင်ဘူးမျောလင်းချက်လည်းမရှိတော့ဘူးနော်ဆရာဝန်တွေခုလက်ရှိအခြေအနေပြောရမယ်ဆိုရင်ဆရာဝန်လည်းသူမကိုလက်လွတ်လိုက်ပြီနော်ဆရာဝန်လက်လွတ်လိုက်တဲ့အခါမှဆိုရှင်မျောလင်းချက်ကဘာမှမျောလင်းစရာအကြောင်းမရှိတော့ဘူးငါဘယ်နှစ်သေရမလဲဘယ်ချိန်နာရီမှာတို့ရှင်ငါရဲ့ဘဝဆုံးရှုံးသွားမလဲဆိုတာလည်းအဲ့ဒါကိုပဲတန်းတန်းတတနဲ့သူမတွေးရင်တွေးရင်နဲ့တော့စိတ်ထောင်းတော့ကိုကြည့်ဆိုလို့ခံစားနေရမှာပဲချစ်တဲ့မိစေပေါင်းတို့တို့ပြင်မဲ့လည်းပဲအဲ့ဒီလိုမျိုးအနာတရခံစားနေတဲ့အမျိုးသမီးကတို့ရှင်သူမရဲ့ဘဝတက်တာမှာမျောလင့်ချက်မဲ့တဲ့အခြေအနေမျိုးမှာသူမကြားလိုက်တဲ့သတင်းကယေရှုခရစ်တော်ကတို့ရှင်သူမရှိတဲ့နေရာမှာဒေတာစာရီလှဲ့လေတာတယ်ဆိုတာကိုသတင်းကောင်းကိုကြားတဲ့ခါမှာဒီအမျိုးသမီးနေနဲ့မျော်လင့်ချက်ရောင်ပြန်လေပြီးတော့တန်းလာခဲ့တယ်။ဘာဖြစ်လို့လဲဆိုတော့သူမဘဝမှာဆိုရှင်ဘလုံးမှာမဖြစ်နိုင်တော့တဲ့အခြေအနေမျိုးမိမိရဲ့ဘဝမှာဆိုရှင်ဆုံးရှုံးမှုကလွဲပြီးတော့ကြံတာဘာမှမျော်လင့်စရာမရှိတဲ့အခြေအနေမျိုးမှာရှိနေတဲ့ဒီအမျိုးသမီးကအိမ်ထဲမှာတုံးလုံးပက်လက်နဲ့အိမ်ထဲကနေမှအိမ်အပြင်ထွက်ဖို့ဆိုတော့မှသူမရဲ့ဘဝတတမှာအားမရှိတော့ဘူးဒီလိုခြေနေမျိုးမှာဆိုရှင်ယေရှုခရစ်တော်သူမရဲ့လန်ခီတိုင်းဒီမျိုးမှာရောက်လာမယ်ဆိုတာကိုသူမသိတဲ့အခါမှာအလုံးအမပင်သူမဝမ်းသာတယ်ခရစ်တော်နဲ့တွေ့ရင်တော့သူမရဲ့ယောဂအတွေ့မျောလင်းချက်ရှိမယ်ကိုယ်တော်သည်တကိုးကြီးတဲ့သူတစ်ယောက်ဖြစ်တယ်။ကိုတော်သည်စာနာတတ်တဲ့သူတစ်ယောက်ဖြစ်တယ်။ကိုတော်သည်သူတစ်ပါးတွေကိုလည်းပဲကုညီတတ်တဲ့ဖေးမတတ်တဲ့သူတစ်ယောက်ဖြစ်တယ်ဆိုတာကိုဒီအမျိုးသမီးကကြားကောင်းကြားဘူးလိမ့်မယ်။ဒီလိုကြောင့်သူမရဲ့အသက်တာမှာဆိုလို့ရှိရင်လည်းပဲခရစ်တော်နဲ့မျက်နှာချင်းဆိုင်ရင်တော့ငါရဲ့ယောဂါလုံးဝပြောင်းမယ်ဆိုတာသူမကယုံကြည်တယ်။ယုံကြည်တဲ့အတိုင်းပဲသူမရဲ့အာအချင်းနဲ့နေတဲ့နွားလျရနေတဲ့အချင်းနေနဲ့အိညာထဲမှာတုံလုံးပက်လက်နေပြီးတော့အသက်တာကိုရှစ်ဆက်မဲ့စားသူမကတို့ရှင်သူမရဲ့အိညာဘော်ကနေဆင်းလာပြီးတော့အိမ်အပြင်ကိုထွက်လာခဲ့တယ်။လမ်းပေါ်ထိရှောက်အောင်သူမတိုးမွေ့ပြီးတော့လာခဲ့တယ်။ခရစ်တော်ရဲ့လာတဲ့ကိုလူအုပ်အုပ်ချက်ချက်နဲ့လူအုပ်ကြီးတွေနဲ့တူတခါတည်းတောင်းတောင်းဖြဖြနဲ့လာတဲ့ကိုသူမကြားတယ်သိတဲ့ခါမှာလမ်းထိရောက်အောင်သူမထွက်ခဲ့တယ်ဒါပေမဲ့သူမခရစ်တော်ကိုတွေ့တယ်မြင်တယ်ခရစ်တော်ကိုသိပေမဲ့လည်းပဲယေရှုခရစ်တော်နဲ့မျက်နှာချင်းဆိုင်ဖို့ဆိုတာလူအုပ်ချားတဲ့မှာလုံးဝမှသူမကမဝင်ဆန့်ခဲ့ဘူးဘာကြောင့်လဲသူမအာအင်လည်းမရှိဘူးသူမတို့ရှင်អော်ဖို့ရန်အတွက်လည်းအလုံးမှပင်သူမအတန်လည်းသေးသိမ့်ပဲအာမရှိတဲ့အတွက်ကြောင့်អော်ရင်လည်းပဲအတန်အကျယ်ကြီးထွက်မှာမဟုတ်ဘူး လူပေါင်းမြောက်များစွာကဝိုင်းရံပြီးတော့တခါတဲ့လိုက်လာတဲ့ခရစ်တော်ရဲ့လူအုပ်ကြီးချားထဲမှာရှိနေတဲ့ခရစ်တော်ထံကိုသူမကတခါတဲ့အတန်လေးနဲ့လှမ်းပြီးတော့ပြုတ်ပြီးတော့ကိုတော်ကျမကိုကူညီပါဆောက်ရှောက်ပေးပါကျမကိုကူညီပါလို့တောင်းရင်လည်းပဲအတန်ကကြားမှာမဟုတ်ဘူးသူမအနေနဲ့ရှိတဲ့အားလေးနဲ့လူအုပ်ချားထဲမှာတိုးပြီးတော့ကိုတော်ရဲ့ရှင်တော်မောင်မှာရောက်ဖို့စ조사တော်လည်းပဲလုံးဝစ조사လို့မရဘူးသူတော်ဘာရဲ့နောက်မှာပဲကြံခဲ့တယ်ဘာကြောင့်လဲအားမှမရှိတာသို့ပေမဲ့လည်းပဲသူမအနေနဲ့နောက်ဆုံးအကြံတစ်ခုကတော့ကိုတော်နဲ့ထိတွေ့လိုက်ရင်တော့ငါရဲ့ယောဂါပြောင်းမှာပဲเนาะကိုတော်နဲ့ထိတွေ့မှာကိုဖြစ်မှာယေရှုခရစ်တော်နဲ့ထိတွေ့မှာပဲဖြစ်မယ်မထိတွေ့ရင်တော့ငါရဲ့ဘဝကမျောနှင်းချက်မရှိဘူးဒါငါရဲ့နောက်ဆုံးမျောနှင်းချက်ပဲငါဘဝအတွက်ငါရဲ့အသက်အတွက်နောက်ဆုံးငါရဲ့ကျမ်းမာခြင်းအတွက်နောက်ဆုံးမျောနှင်းချက်ဖြစ်တယ်ဒါကြောင့်ယေရှုခရစ်တော်နဲ့ဘာဖြစ်လဲတိုးထိပ်မှုရမှသာလေရင်ငါကလုံးလုံးကြီးကင်းကင်းရှင်းရှင်းနဲ့ယောဂါပျောက်ကင်းနိုင်မယ်ဆိုတာကိုအမျိုးသမီးအနေနဲ့ယုံကြည်တယ်နော်ယုံကြည်တဲ့အတွက်ကြောင့်ပဲသူမအနေနဲ့ဘာဖြစ်လဲတခါတည်းရှိတဲ့အားလေးနဲ့လူအုပ်ချားထဲမှာတိုးမွေ့ပြီးတော့ကိုတော့ရဲ့ရှေ့တော်မောက်မှာမရောက်အရောက်မလန်းနိုင်ပေမဲ့လည်းပဲကိုတော့ရဲ့နောက်ကနေမှဆိုရှင်သူမကဆိုရှင်ခရစ်တော်ဒီကိုရောက်နိုင်အောင်ကြိုးစားခဲ့တယ်မိတ်ဆွေပေါင်းတို့နော်ဒီနေ့ဒီအမျိုးသမီးကဆိုရှင်ဘလောက်ထိမိမိရဲ့အနာတရအတွက်ဖျားရှင်ယေရှုခရစ်တော်ကဆိုရှင်ငြိမ်းချမ်းအောင်လုပ်နိုင်တယ်ကင်းပြအောင်လုပ်နိုင်တယ်ဆိုတာကိုအဲ့ဒီယုံကြည်စိတ်တစ်ခုတည်းနဲ့သူကဗလဲခရစ်တော်ဒီကိုအရောက်လှမ်းနိုင်အောင်သူမရဲ့ခန္ဓာကိုယ်စွမ်းမကောက်ကိုနောက်ဆုံးအင်အားနေတဲ့တုံးခဲ့တာတွေ့ရမှာဖြစ်တယ်နော်သူမစ조사တယ်조사တယ်လှုပ်ဆောင်တယ်တိုးမွေ့တယ်နော်နောက်ဆုံးမှဆိုရှင်သူမရဲ့ယုံကြည်ချက်နဲ့ပဲခရစ်တော်ရဲ့ဝိယုံကိုတခါတည်းလူအုပ်ချားတွေကနေမှမလန်းမကန်တခါတို့ရှင်မမီတမီနဲ့တခါတည်းလန်းပြီးတော့တိုးလိုက်တယ်အဲ့ဒီတိုးလိုက်တဲ့ချိန်ကစပြီးတော့သူမရဲ့ခန္ဓာကိုယ်ဟာအရှောင်ပြောင်းသွားပြီနော်ခရစ်တော်နဲ့ထိတွေ့လိုက်တဲ့ချိန်မှာသူမခန္ဓာကိုယ်ထဲမှာတို့ရှင်အားရပြန်ရှိလာတယ်လို့ခံစားနေရပြီနော်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါရင်းနဲ့ကျွန်တော်ရဲ့လူ့ဘဝရဲ့အသက်တာမှာယေရှုခရစ်တော်ဘုရားသခင်နဲ့ထိတွေ့မှုရှိမယ်ဆိုရင်သင်ရဲ့ဘဝသက်တာမှာအာရှုပ်လျော့သွားစရာအကြောင်းတရားလုံးဝမရှိဘူးချစ်တဲ့မိတ်ဆွေပေါင်းတို့ခွန်အားသင့်နဲ့ပြန်လည်ပြီးတော့ဝမ်းမြောက်နိုင်ပဲပြန်လည်ပြီးတော့ရှင်လန်းနိုင်ပဲကိုတော်နဲ့ထိတွေ့ဖို့ကဒီနေ့အရေးကြီးဆုံးပဲချစ်တဲ့မိတ်ဆွေပေါင်းတို့ဒါရင်းမျိုးသမီးကကိုတော်ရဲ့ဝိလုံကိုတို့လိုက်တဲ့ချိန်ခါမှာကိုယ်တော်ကလည်းပဲမိမိနဲ့ထိထွေးတဲ့သူကိုဘယ်တော့မှလက်လို့စပယ်နဲ့ကိုတော်ကလည်းပဲငါနဲ့မသက်ဆိုင်ပါဘူးငါမဆိုင်ပါဘူးဆိုပြီးတော့သူ့အတူရှေ့ကိုသားလင်းငါရှောက်သွားမယ်ရှေ့သားလင်းငါသွားမယ်လို့ကိုတော်ကအဲ့လောက်ထိလည်းပဲမရည်ရွယ်ခဲ့ဘူးကိုတော်ကသူနဲ့ထိထွေးတဲ့သူကိုသူအနေနဲ့ပြန်လှည့်ပြီးတော့ကြိရှုတယ်မဆာချင်တယ်ဖျားဖြစ်ပါတယ်ဒါကြောင့်ခရစ်တော်ယေရှုကတို့ရှင်သူနဲ့တိုးထိပ်လိုက်တဲ့အမျိုးသမီးကတို့ရှင်တမှုထူချတယ်ဘာကြောင့်လဲယုံကြည်စိတ်အပြည့်ဝနဲ့ယုံကြည်ခြင်းနဲ့သူ့ဘောမှာဆိုရှင်ယုံကြည်ကိုးစားတဲ့အမျိုးသမီးဖြစ်တဲ့အတွက်ကြောင့်ငါ့ကိုတီးတဲ့သူကိုငါပြန်လဲပြီးတော့တွေးဖို့ရန်တွေဆိုပြီးတော့ခရစ်တော်ယေရှုကဘာဖြစ်လဲတခါတဲ့ရှေ့ကသွားနေတဲ့ချိန်ကနေမှနောက်ကိုပြန်လဲပြီးတော့လှည့်ပြီးတော့ဘာလုပ်လိုက်လဲအမျိုးသမီးဘက်ကိုလှည့်ကြည့်လိုက်တယ်ဒီချိန်ကမှတိမ်ငယ်ပြီးတော့တုန်လှုပ်နေတဲ့ကိုယ်တော်ဘာများပြောမလဲဆိုပြီးတော့ခြောက်ချားနေတဲ့အဲ့ဒီအမျိုးသမီးအာငယ်နေတဲ့သူရဲ့မရဲ့ဘဝတတမှာတို့ရှင်လူအုပ်ချားထဲမှာဘာများစကားလာမလဲเนาะအဲ့လိုစိုးရိမ်တကြီးရှိနေတဲ့အမျိုးသမီးကိုတော်ဘုရားကကြိတ်ပြီးတော့ခရစ်တော်ဘုရားပဲလေငါသမီးမစိုးရိမ်နဲ့သင်ယုံကြည်ခြင်းသည်အနာကိုငြိမ့်စေပြီလို့မိန့်တော်မူလိုက်တယ်ဒီမှာကျွန်တော်ကြိုက်ဆုံးရာကကိုယ်တော်ကမဆိုင်မတော့ပဲနဲ့တခါတဲ့အားငယ်တိမ်ငယ်ပြီးတော့လူအုပ်ချားထဲမှာမျက်နာငယ်နေတဲ့အမျိုးသမီးကိုချိန်ပြီးတော့ငါသမီးလို့ခရစ်တော်ယေရှုကတာတာရာရာတဲ့အတန်လေးနဲ့ခေါ်လိုက်တဲ့အခါမှာလူအုပ်အားလုံးအတန်တိတ်သွားပြီးတော့အဲ့ဒီအမျိုးသမီးကလူအုပ်ချားထဲမှာထင်ပေါ်လာမယ်ဆိုတာကိုမျက်စိထဲမှာမြင်အောင်မိတယ်နော်လူအုပ်ချားထဲမှာသူကတို့ချင်းထင်ပေါ်လာပြီးတော့ကိုတော်ခေါ်လိုက်တဲ့သူက အခြားသောလူအုပ်ဓာတ်ထဲမှာတောင်းတောင်းဖြဖြလိုက်နေတဲ့အမျိုးသမီးတအုပ်လုံးကိုကိုတော်ခေါ်လိုက်တာမဟုတ်ဘူးခေါနာကသူ့ကိုယုံကြည်ခြင်းအပြင်လာရောက်ပြီးတော့ထိတွေ့တဲ့အဲ့ဒီ7နှစ်လုံးလုံးသွေးသွနာဆွဲပြီးတော့တင်းနေကိုစောင့်နေရတဲ့အဲ့ဒီအမျိုးသမီးလေးရဲ့ယုံကြည်ခြင်းကိုကိုတော်ဖျားကတွေ့တဲ့ခါမှာခရစ်တော်ကသူရှင်လိုက်လဲပြုံငါစွာနဲ့ငါသမီးလို့ခေါ်လိုက်တာဖြစ်တယ်အဲ့ဒီခေါ်လိုက်တဲ့ချိန်ခါမှာငါသမီးလို့ခေါ်တဲ့သူကဆိုရှင်တမှုထူချပြီးတော့သူတစ်ပါးတည်းတဲကွယ်ကွယ်ရှိနေတဲ့အမျိုးသမီးတယောက်ဖြစ်နေတယ်ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ခရစ်တော်ယေရှုကဆိုရှင်အဲ့ဒီလိုမျိုးတင့်ရဲ့နာကိုငိမ့်စေပြီးတော့ပြောတဲ့ခါမှာအဲ့ဒီအမျိုးသမီးကဆိုရှင်ခဏတော်တွင်းမှာအနာအာနဲ့အနာတရကင်းပြောက်သွားတယ်ချိန်နေတဲ့အာအင်းနဲ့အာလုံးကဆိုရှင်အထဲထဲမှာဆိုရှင်အသက်တော်လန်းဆန်းမှုဖြစ်လာတယ်သွေးသားဝိညာဉ်အားသို့ရှင်လည်းပဲတခါတည်းလူငယ်ကဲ့သို့ဖျက်လက်လာတယ်နော်အာရင်ချိနေပြီးတော့မရှောင်နိုင်ဘူးမသွားနိုင်ဘူးမလာနိုင်တဲ့အချိန်တွေမျိုးကနေမှသို့ရှင်ကိုရောရဲ့မိမ့်မာလိုက်တဲ့စကားတောင်ကြောင့်သူမရဲ့ယုံကြည်ကြောင့်ယုံကြည်ခြင်းကြောင့်အနာကင်းပြောက်သွားပြီးတော့တခါတည်းရှင်လန်းဝမ်းမြောက်သွားတယ်မိစေပေါင်းတို့ဒီနေ့ဒီချင်းညာကိုကြည့်လိုက်တဲ့ခါမှာဒီအမျိုးသမီးလေးရဲ့ဒုက္ခဆင်းရဲကဘလောက်ကြီးမားတယ်နော်ဆရာဝန်တွေမတတ်နိုင်တဲ့အရာဘိန်းတော်ဆရာတွေမတတ်နိုင်တဲ့အရာစေဝါမတတ်နိုင်တဲ့အရာကိုယ့်ရနတ်တိစေးမရှိတဲ့အခြေအနေမျိုးမှာရောက်နေတဲ့အမျိုးသမီးတယောက်ဖြစ်တယ်အဲ့တို့ကြောင့်သူမရဲ့ဘဝတက်တာကတော့ရှင်နေ့စဉ်နေ့ရက်မြတ်မိမိရဲ့ဘဝမှာယုံကံနေရတယ်မိမိရဲ့အနာတရားနဲ့ဘလောက်နာကျင်ခဲ့ရမလဲဘိုးမေမလည်းပဲယေရှုသခင်နဲ့တို့ထိဖို့ရန်အတွက်ယုံကြည်စိတ်ရှိတဲ့ခါမှာအဲ့ဒီယုံကြည်ခြင်းနဲ့သူမကဆိုရှင်ခရစ်တော်နဲ့တို့ထိတဲ့ထိတိုင်အောင်သူမကစိတ်ဆန္ဒဆုံးဖြတ်ပြီးတော့လုံးဝအရောက်လန်းပြီးမှတို့ထိလိုက်တဲ့ခါမှာသူမရဲ့ခံစားနေရတဲ့ဝေဒနာအလုံးကယေရှုခရစ်တော်အပြင်ပျောက်ကင်းသွားတယ်ဒီနေ့မိတ်ဆွေပေါင်းတို့သင်တို့ဒီလောကကဘာမှာသင်တို့ဒီစင်ရနွမ်းပါမှုတဲမှာရှိနေကောင်းရှိနေမယ်ဒုက္ခတွင်းတဲ့ထဲမှာသင်ကြနေကောင်းကြနေနေမယ်သင်ရဲ့ချမ်းမှာရည်တည်လဲပဲသင်ရဲ့ဘဝတတကိုအမျိုးမျိုးနဲ့တခါတည်းနှိမ်ကောင်းနှိမ်ချကောင်းနှိမ်ကြနေနေမယ်သင်စိတ်ဆင်းရဲမှုတွေကတော့ရှင်လဲပဲတဏိတဖုံအပြင်များပြစွာရှိကောင်းရှိနေနေမယ်ဒို့ပေမဲ့လည်းချစ်တော်မိတ်ဆွေပေါင်းတို့ခေါဏကဒီယုံကြည်ခြင်းနဲ့တုံးမွေခဲ့တော့အဲ့ဒီအမျိုးသမီးလေးရဲ့စိတ်ဓာတ်နဲ့အတူယနေ့ကျွန်တော်ကခရစ်တော်ဖျားနဲ့တို့ထိဖို့ရအတွက်ရည်ကြီးတယ်ခရစ်တော်ဘုရားနဲ့အတူထိတွေ့နေဖို့အရန်ရည်ကြီးတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ခရစ်တော်နဲ့ထိတွေ့မှုရှိရင်ကျွန်တော်တို့အားလုံးကဆိုရှင်ဝမ်းမြောက်နေမယ်ကျွန်တော်အားလုံးချမ်းသာနေမယ်ကျွန်တော်အားလုံးကဆိုရှင်တတရရရှိနေလိမ့်မယ်ဒါပေမဲ့ခရစ်တော်နဲ့ထိတွေ့မှုရှိတဲ့ခါမှာကျွန်တော်ရဲ့အသက်တာကမျောလင်းချက်မဲ့တဲ့ခြေနေမျိုးလုံးဝမရှိတော့ဘူးเนาะဒါကြောင့်ကိုတော်နဲ့ကျွန်တော်ကထိတွေ့ဖို့အရန်ရည်ကြီးတယ်မိတ်ဆွေပေါင်းတို့ကိုယ်တော်ရဲ့ထိတွေ့ဖို့ရတဲ့ကျွန်တော်ရဲ့အသက်တာကဆိုရှင်ဖယားသခင်ရှိတဲ့နေရာကိုရောက်လှမ်းလာဖို့ရည်ကြီးတယ်ကိုတော်ကဆိုရှင်ဖိတ်ခေါ်တဲ့ကျွန်တော်တို့ကကိုတော်ထံကိုရောက်အောင်လှမ်းလာဖို့ရည်ကြီးတယ်ဒါကြောင့်ကိုတော်နဲ့ထိတွေ့မှုရှိတယ်ဆိုရင်တော့ယနေ့ချစ်တဲ့မိတ်ဆွေသင်ရဲ့ဘဝတတာဆိုရှင်လုံးဝစိတ်နှလုံးရှင်လန်းဝမ်းမြောက်ပြီးတော့လောကရဲ့အလယ်မှာသင်ရဆိုရှင်ငြိမ်သက်ဆုံးလူသားငြိမ်ချမ်းဆုံးလူသားကျမ်းမာလုံးလူသားပျော်ရွှင်ဆုံးလူသားအနေနဲ့ယနေ့ဘဝတတာကိုရှင်သန်သွားလာလှုပ်ရှားနိုင်မှာဖြစ်ပါတယ်ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့သင်ဟာကိုတော်နဲ့ထိတွေ့မှုရှိရင်ကိုတော်ကဆိုရှင်ခုနကအမျိုးသမီးကိုငါသမီးလို့ခေါ်တယ်လို့သင်ကိုလည်းပဲငါသားငါသမီးလို့ခေါ်ချင်းခံရမယ်ဆိုရင်သင်ဟာလောကရဲ့လယ်မှာဘလောက်ဝမ်းသာဆုံးလူသားဖြစ်လာမလဲ။ဒါဒီနေ့ကျွန်တော်ရဲ့တက်တာမှာဖခင်ရဲ့သားသမီးကိုတော်ဖခင်ကငါသမီးငါသားလို့ကျွန်တော်တို့ကဆိုရှင်နာမည်အလုံးလိုက်တက်ပြီးတော့ခေါ်ချင်းခံရဖို့ရတဲ့ကိုတော်နဲ့အမြဲထိတွေ့မှုရှိပြီးတော့ကိုတော်ပေးတဲ့ကျွန်တော်တို့ရဲ့အသက်တာရဲ့လွတ်ချင်းခွင့်နဲ့ဝမ်းမြောက်ချင်းခွင့်ငြိမ်သက်ချင်းခွင့်ကျမ်းမာချင်းခွင့်တွေကိုပိုင်တာအုပ်ဆိုးပြီးတော့တကယ်ပဲစိတ်နှလုံးသားထဲမှာရှင်လန်းပြီးတော့တကယ်ပဲငြိမ်ငြိမ်ချမ်းချမ်းနဲ့အသက်တာကိုရှင်သန်နိုင်ဖို့ရန်အတွက်ဒီနေ့အဓိကအားပေးချင်တာကတော့ကျွန်တော်တို့မလျှော့တော့ဆွဲနဲ့ကိုရောစီကိုလာပါအာအင်းချိန်နေသည်ဖြစ်စေဒုက္ခထဲမှာရောက်နေသည်ဖြစ်စေဒီနေ့ကိုရောစီကိုကျွန်တော်ကဆိုရှင်အရှိရှိတိုင်းအခြေအနေမျိုးနဲ့အလျှောက်လှမ်းလာပါထိတွေ့မှုကိုရောနဲ့တူယူပါဒါဆိုရင်တင့်ရဲ့ဘဝတတာဟာဆိုရှင်အားလုံးကဆိုရှင်လွတ်ချင်းခွင့်ရပြီးတော့ဝမ်းမြောက်ခြင်းစိတ်မှန်နဲ့တင့်ရဲ့တတာကဆိုရှင်ရှင်လန်းဝမ်းမြောက်နိုင်မှာဖြစ်တယ်ဒီနေ့ဒီ7နှစ်ပတ်လုံးမျှော်လင့်ချက်ကင်းမဲ့နေတဲ့ဒီအမျိုးသမီးလေးရဲ့နော် ဇက်ကြောင်းလေးကိုကျွန်တော်နားထောင်ခြင်းအားဖြင့်သူ့ရဲ့အသက်တာအားဖြင့်ကျွန်တော်ကတော့ရှင်ဝိညာဉ်ရေးဘက်မှာပုံမိုးပြီးမှနိုးချပြီးတော့ကျွန်တော်တို့ကိုးကွယ်တဲ့ဘုရားသခင်နဲ့အမြဲတမ်းပဲထိတွေ့မှုရှိပြီးတော့ကိုတော်ဘုရားနဲ့တူမွေတော်နိုင်တဲ့သားသမီးရောက်တိုင်းဖြစ်နိုင်ပါစေလို့ဆုတောင်းဆန္ဒပြုနေနေကုန်းချုပ်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးပေါ်ဘုရားကောင်းချီးချပေးပါစေ
မျော်လင့်ခြင်းအသာမြတ်မအစီစဉ်ကိုနာတော်တာဆင်နေကြတဲ့တောတာရှင်ဒူလေးဒူမလေးတို့အားလုံးမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေဒူလေးဒူမလေးတို့ရေဒီနေ့တမန်ကျမ်းစာပုံမြင်ကန်တာမှာဒေါ်လေးလှလှပြောပြမဲ့မှတ်စားဖို့ရတမန်ကျမ်းစာပုံမြင်လေးကတော့ပြောင်းလဲသူတို့ရဲ့အသက်တာဆိုတဲ့အကြောင်းအရာလေးဖြစ်တယ်။ဒူလေးဒူမလေးတို့ရေဟိုးရှိရှိတုန်းကရွှေခွန်းဆိုတဲ့မြို့လေးတစ်မြို့မှာဖိုးဖိုးအာသာဆိုတဲ့အဖိုးတယောက်ရှိတဲ့ကွယ်သူဟာသူအင်မတန်မှချစ်တဲ့မြေးဖြစ်သူမောင်ထူးနဲ့အတူတူနေထိုင်တာပေါ့ကွယ်မောင်ထူးခမရမသူရဲ့မိဘနှစ်ဦးဟာသူအရွယ်မရောက်ခင်မှာရှစ်ဆင့်နှောင့်ဆင့်ကွယ်လွန်သွားကြတယ်ကွယ်ဒီအခါမောင်ထူးရဲ့ဖိုးဖိုးဦးအာသာဟာသူရဲ့မြေးငယ်လေးကိုပြန်ကြည့်ရတာပေါ့ဖိုးဖိုးဦးအာသာဟာသူ့မြေးမောင်ထူးကိုကြောင်ကောင်းကောင်းထားပေးတယ်မောင်ထူးကလည်းအင်မတန်မှဉာဏ်ပညာထက်မြက်တဲ့ကလေးဖြစ်တဲ့ကွယ်ကျောင်းနေတဲ့အရွယ်မှာလဲပညာတော်တယ်တဲ့ကလေးတို့ရေမောင်ထူးလေးကိုသူ့ဖိုးဖိုးအာသာကဖိုးဖိုးဦးအာသာကညနေတိုင်းနှုတ်ကပတ်တရားတော်ကိုပြောပြရှင်းလင်းပြီးဖျားတရားအကြောင်းတွင်တင်ပြောပြတယ်တဲ့ကွယ်ဒါပေမဲ့မောင်ထူးလေးဟာအရွယ်ရောက်လာပြီးအတန်းလဲမြင့်လာတဲ့အခါမှာအပေါင်းအသင်းတွေထတာလာတဲ့ကွယ်အပေါင်းအသင်းတွေလဲစုံလာတာပေါ့ဆေးလိပ်တောက်တဲ့အပေါင်းအသင်းတွေကုန်းတွေစားတတ်တဲ့အပေါင်းအသင်းတွေအရက်သေးစာမူးရစ်တောက်စားတတ်တဲ့အပေါင်းအသင်းတွေစုံလို့ပေါ့ကွယ်ဒီအခါမှာမောင်ထူးဟာဆေးလိပ်တွေတောက်ကုန်းတွေစားတတ်လာရုံမကဘူးအရက်သေးစာလည်းမူးရစ်တောက်စားလာတတ်တဲ့ကွယ်မောင်ထူးဟာအရက်သေးစာတောက်ပွဲတွေလည်းတငယ်ချင်းတွေနဲ့ကျင်းပတတ်တဲ့ညအချိန်တွေမှာလည်းအိမ်အပြန်နောက်ကျပြီးဆိုးချင်တိုင်းဆိုးတေးချင်တိုင်းတေးပြီးလေလွင့်နေတဲ့ကွယ်မောင်ထူးရဲ့ဖိုးဖိုးဦးအာသာကတော့မောင်ထူးအတွက်အမြဲဆုတောင်းပေးလေရှိတယ်။ဒီလိုနဲ့မောင်ထူးဟာတဖြည်းဖြည်းပြောင်းလဲလာတဲ့ကွယ်မူးရစ်ဆေးဝါးတွေလည်းမတုံးတော့ပဲစိတ်လည်းနှူးညံ့လာတဲ့။ဘာကြောင့်လဲခလေးတို့သိလား။ तू ဟာအသေးရောဂါရလာတယ်လေ။ तू ဖိုးဖိုးနဲ့အတူဟိုတုန်းကအတိုင်းပဲမနေ့တိုင်းညတိုင်းပြန်ပြီးဖျားဝတ်ပြုလာတဲ့ကွယ်။ तू ဖိုးဖိုးဦးအာသာကလည်းသိပြီဝမ်းသာတာပေါ့ကလေးတို့ရေတနေ့ဖះဝုတ်ပြူတဲ့အချိန်မှာဖို့ဖို့ဦးအာသာကမောင်ထူးကိုတမန်တော်ကြီးရှင်ပေတုရဲ့ဆုံးမစကားတချို့ကိုရှင်းပြပြီးတော့ဆုံးမသွန်သင်တဲ့ကွယ်တမန်တော်ကြီးရှင်ပေတုရဲ့ဆုံးမစကားတွေကဒီလိုကွယ်လူတွေအသက်ရှင်ဖို့ကြံကျွင်းသေးတဲ့အချိန်ကလေးမှာလူတို့တက်မဲ့တက်တဲ့စိတ်ဆွဲဆောင်ရာကိုမလိုက်ပဲဖះသခင်ရဲ့အလိုတော်ကိုလိုက်ပြီးအသက်ရှင်ရမယ်လွန်ခဲ့တဲ့ကာလအချိန်မှာမယုံကြည်သူတွေပြုတ်ကျင်တယ်လို့ပြုတ်မှုပြောဆိုကြင့်ကြံခဲ့ပြီးမပြုတ်သင့်မပြုတ်ထိုက်တာကိုပြုတ်လုခဲ့တာတွေတေတောက်ကျူးတာတွေပျော်ရွှင်မြူးထူးမှုတွေနဲ့အရက်သေးစာတောက်ပွဲတွေကျင်းပတာတွေနဲ့ဖျားတရားမဲ့တဲ့မမှန်ကန်တဲ့ကိုးဝယ်မှုတွေနဲ့နေထိုင်ခဲ့ကြတယ်။ဒါပေမဲ့လူတွေအသက်တာပြောင်းလဲလာပြီဆိုရင်တော့စီမဲ့ကမဲ့အသက်ရှင်လှူရှားမှုမှာမပါဝင်ကြတော့ဘူး။ဒါကြောင့်တွေးမြင်တဲ့လူတွေကပြောင်းလဲသွားတဲ့လူတွေကိုအံ့ဩကြတာပေါ့။တချို့ကလည်းအံ့ဩကြတယ်။ခနဲ့ပြီးတော့လည်းပြောတတ်ကြတယ်။စော်ကားပြောဆိုတတ်ကြတယ်ဆိုပြီးတမန်တော်ကြီးရှင်ပေတုကပြောပြခဲ့တယ်။မောင်ထူးရဲ့ဖိုးဖိုးကလူလေးမောင်ထူးပြောင်းလဲလာတာဖိုးဖိုးဝန်းတာတယ်။လူတွေပါပြောပြောစိတ်ဓာတ်မကျနဲ့။ဖះကူသာဆူတောင်းချင်းနဲ့ခွန်အားယူပါလို့ဆုံးမတဲ့အခါမှာမောင်ထုကလည်းဖိုးဖိုးဆုံးမတဲ့အတွက်ကြောင့်ကျေနပ်နေပါတယ်ဆက်ပြီးတော့ဖိုးဖိုးအာသာကတမန်တော်ကြီးရှင်ပေတုကဆက်ပြီးဆုံးမထားသေးတယ်လူလေးရဲ့အဲ့ဒီလိုပြောတဲ့အခါမှာမောင်ထုကဖိုးဖိုးဒါဆိုရင်တမန်တော်ကြီးရှင်ပေါလုကဘာတွေပဲလို့ဆုံးမထားတယ်လဲလို့ဘာတွေပဲလို့ဆုံးမထားသေးလဲပြောပါဦးဖိုးဖိုးရဆိုပြီးတော့ပြောတဲ့အခါမှာဖိုးဖိုးအာသာကဒီလိုလူလေးရဲ့တမန်တော်ကြီးရှင်ပေတုကပြောတယ်နောက်ဆုံးသောအချိန်နီးကပ်လာပြီးဆုတောင်းနိုင်ကြဖို့မိမိတို့ရဲ့စိတ်ကိုထိန်ချုပ်ပြီးနူးနိုးကြကြရှိရမယ်အချင်းချင်းအမှန်တကယ်ချစ်ရမယ်တူးနဲ့တူးမငင်းညူပဲအဲ့ဟုတ်ပြုကြရမယ်လူတိုင်းဟာ ဝိညာဉ်စုကျေးစုတပါးပါးကိုခံယူရရှိကြတယ်မိမိတို့ခံယူရရှိတဲ့စုကျေးစုတော်ကိုအချင်းချင်းတို့ရဲ့အကျိုးအတွက်အသုံးပြုကြရမယ်ဖျားသခင်ပေးတဲ့အစွမ်းတတ္တိအတိုင်းလှုပ်ဆောင်ရမယ်ဒါမှသာမိမိပြုလုပ်တဲ့အရာတွေဟာဖျားသခင်ရဲ့ဘုန်းအသေးထွန်းလင်းလိမ့်မယ်လို့ဆုံးမထားသေးတဲ့လူလေးရေလို့ဖိုးဖိုးဦးအာသာကပြောပြပြီးတဲ့အခါမှာမောင်ထူးဟာပြောင်းလဲခြင်းရဲ့အသက်တာမှာနေထိုင်ရမယ့်ပုံစံတွေလှုပ်ဆောင်ရမယ့်အရာတွေကိုသိရှိနားလည်လာပြီးလိမ့်လိမ့်မာမာနဲ့လူကောင်းတယောက်ဖြစ်အသက်ရှင်နေထိုင်သွားတဲ့ကွယ်ခလေးတို့ရေခလေးတို့လည်းဆိုးသွမ်းခဲ့တဲ့လူတွေမူးယစ်ဆေးဝါးသုံးဆွဲတဲ့လူတွေမဖြစ်ပဲနေကြရမယ်တကယ်လို့ဆိုးသွမ်းနေမယ်မူးယစ်ဆေးဝါးတွေသုံးဆွဲနေမယ်ဆိုရင်တော့မှတမန်တော်ကြီးရှင်ပေတရုရဲ့ဆုံးမစကားတွေကိုနားထောင်ပြီးတော့မောင်ထူးလေးပြောင်းလဲသလိုစိတ်နှလုံးပျက်ပျက်သားသားပြောင်းလဲနိုင်ကြပါစေကွယ်ကလေးတို့ကိုဖျားသခင်ကောင်းကြီးပေးပါစေ
ဒေါက်တာရှင်များရှင်ကျမတို့ရဲ့ဖြာထိတ်တော်စပေးစာရေးတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြညာတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနဲ့အသက်ရှင်ခြင်း၊သင်နဲ့တင့်ကြမာရေး၊ရှားပွေတွေ့ရှိခြင်းနှံ့ညွန်သင်ကားစာများဖြစ်ပါလေရှင်။တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုဝါချီးမြှင့်ပေးမှာဖြစ်ပါလေရှင်
။ဒေါက်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းလို့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့09256 296 3936နဲ့09998316694ဆက်သွယ်နိုင်ပါတယ်။ဒါ့အပြင်အတန်းစာပေးစာဥထာဏနာကိုအီးမေးလ်နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဒါ့အပြင်အတန်းစာပေးစာဥထာဏနာကို Facebook နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွယ်နိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963986106ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963886669တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတန်လွင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြွန်လင်းချင်းအတန်ကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ